တရုတ်မြန်မာတန်တမန်ဆက်ဆံရေးအနှစ်80ပြည့်ထိမ်းမှန်းနဲ့မြန်မာနိုင်ငံကိုနှစ်ရက်တာခီးစဉ်နဲ့ရောက်နေတဲ့တရုတ်သမ္မတရှီကျင်းဖင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးတိုးတက်ဖို့ပူးပေါင်းလှုပ်ကိုင်းသွားဖို့ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းနဲ့နေပညာလုပ်ငန်း၊စိုက်ပျိုးရေးနဲ့ဆက်မှုလုပ်ငန်း၊ဆက်သွယ်ရေးလုပ်ငန်းတွေကနေကချင်ပြည်နယ်ထဲကစစ်ပေးရှောင်တုတ်ကတဲ့တွေနေရာပြန်လည်ချထားရင်းနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းရပ်တွေမှာပါတရုတ်တို့နဲ့ပူးပေါင်းဆောင်ရွက်မဲ့စီမံကိန်း33ခုအတွဲနိုင်ငံတဘောသူစားချုပ်တွေကိုလည်းတရုတ်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီစီမံကိန်းတွေထဲမှာကြောက်ဖြူအထူးစီးပွားရေးဆောင်အပြင်ကြောက်ဖြူရင်းနဲ့စိတ်ကန်စီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့သဘောတူလက်မှတ်ရေးထိုးနိုင်ကြတာကတော့ထူးခြားတဲ့စီမံကိန်းတွေဖြစ်ပါတယ်။ကြောက်ဖြူရင်းနဲ့စိတ်ကန်ဟာမှိုင်ပေါင်းတထောင်ကျော်ရှိတဲ့ China Myanmar Economic Corridor လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဆင်းချအတွက်သိက္ကိုအရေးပါပါတယ်။တရုတ်နိုင်ငံရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းဒီစိတ်တစ်ပိုင်းအဖြစ်ကြောက်ဖြူရင်းနဲ့စိတ်ကန်ကနေဝင်လာတဲ့ကုန်စည်တွေကိုမြန်မာနိုင်ငံကိုဖြတ်ပြီးတော့တရုတ်နိုင်ငံယူနန်ပြည်နယ်ကိုအရောက်ပို့ပေးနိုင်တာပါ။မက်ကာရေလက်ကြားကိုဖြတ်ပြီးတော့ပါရှန်ပင်လယ်ကွေ့တွေကနေတင်ပို့လာမဲ့လောင်စာဆီတွေကိုမြန်မာနိုင်ငံကတဆင့်တရုတ်နိုင်ငံစီတင်ပို့နေတာကြောင့်မြန်မာဟာတရုတ်အတွက်ပထဝီအနေအထားအရလဲအခခရာကြတဲ့နေရာမှာရှိတာဖြစ်ပါတယ်။